Azani ni ekhan nagu, New Zealand yao miyama mi da zuri gale, jimpa jare luti ya bare. Tigne mene ma, Azani ni te ma pye sosaka luranwe pilote luti ya bare. Tchene ma we, New Zealand lo dogani doang san suji gu, a chusu chinye me lule janti ya bare. Tike sane patebi, New Zealand yao, United Democratic Burmese Community ye kuza, oop on peking u, talking u taka sadwe minyan ke bare shim.
ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့ဒီနယူးဇီလန်နိုင်ငံမှာအာဇာနီခေါင်းဆောင်ကြီးတွေကိုလမ်းဆိုးတရရတဲ့အနေနဲ့ကျွန်တော်တို့ဒီမှာဘာသာသုံးဘာသာဆူတောင်းပွဲပြုလုပ်တယ်နောက်ပြီးတော့ကျွန်တော်တို့ဒီကမ္ဘောဒီးယားဘုံကြီးကျောင်းမှာကျွန်တော်တို့ပြုလုပ်ပါတယ်ဗုဒ္ဓဘာသာဝင်များကရိယန်ဘုံတော်ကြီးများနဲ့ကျွန်တော်တို့အခြားသောမြန်မာရေးစိတ်ပါဝင်စားတဲ့ပုဂ္ဂိုလ်များကျွန်တော်တို့တက ကျွန်တော်တို့ပြီးခဲ့တဲ့ဂျွန်လ23ရက်နေ့ကဒီနယူးဇီလန်ပါလီမန်ကနေပြီးတော့ဒေါက်ဆန်းစုကြည်ဟာဒီမိုစီရဲ့ပတ်သက်ပြီးတော့ယနေ့ထိတိုင်အောင်တတိရှိရှိနဲ့တိုက်ပွဲဝင်နေတယ်နောက်ပြီးတော့မြန်မာပြည်သူ50နှစ်တန်းသောပြည်သူတွေအတွက်မြန်မာပြည်ဒီမိုစီနဲ့လူ့ခွင့်ရရှိရေးအတွက်စစ်အာဏာရှင်တွေကိုယနေ့ထိတိုင်အောင်ရဲရဲဝံ့ဝံ့နဲ့အကြေကျုပ်ဘဝနဲ့တိုက်ပွဲဝင်နေတာ ီပါလီမန်ကနေပြီးတော့ဆက်လက်ပြီးတော့နယူးဇီလန်မှာရှိတဲ့ဒီပါတီပေါင်းစုံကနေပြီးတော့နယူးဇီလန်ကော့ကတ်ကနေပြီးတော့ကျွန်တော်တို့ဒီမြန်မာအရေးကိုထင်းထင်းရှားရှားနဲ့တတ်တည်ရှိရှိနဲ့ဒီနေ့အထိတအောင်ကိုကျိုးမဖက်ပဲတိုက်ပွဲဝင်နေတဲ့ကျွန်တော်ရဲ့ဒီဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုကျွန်တော်တို့သိရသလောက်တော့Green Peace ဆိုတဲ့ငြိမ်းချမ်းရေးဆုကိုချီးမြှင့်မယ်လို့ကျွန်တော်တို့ကြားသိထားပါတယ်ဒီကိစ္စကိုလည်းမကြခင်ဒီပါလီမန်ကနေကျွန်တော်တို့ဆုံးဖြတ်ချက်ချပြီးတော့အတည်ပြုပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ပြောလင့်ထားပါ
နယူးဇီလန်ရောက်မြန်မာဒီမိုကရေစီရေလှောက်ရှားသူဦးအောင်ဖေခင်က VOA ကိုအခုလိုပြောပြသွားတာဖြစ်ပါတယ်